ကျွန်တော်လူငယ်နဲ့တွေ့ရင်ကျွန်တော်တို့လိုချင်တဲ့ဒီမိုကရေစီခေတ်ကိုရောက်ဖို့ကျွန်တော်တို့အားလုံးဟာဒီမိုကရေစီစနစ်အကြောင်းကိုသေသေချာချာနားလည်နေပြီးဒီမိုကရေစီစနစ်ကနေတောင်းဆိုတဲ့ဒီမိုကရေစီအလေးအကျင့်တွေကိုပြိုးထောင်ကျင့်သုံးနိုင်ကြဖို့လိုအပ်တယ်ဆိုတဲ့အကြောင်းလူငယ်တွေနဲ့တွေ့ရတဲ့အခါတိုင်းကျွန်တော်ပြောပြပါတယ်အမှန်တိုင်းပြောရမယ်ဆိုရင်ဒီမိုကရေစီလို့ကျွန်တော်တို့တွေအော်ဟစ်တောင်းဆိုခဲ့ကြဘူးပေမဲ့ဒီမိုကရေစီရဲ့အတိပ္ပယ်ကိုသေချာနားလည်သဘောပေါက်ထားကြသူကတော့တော်တော်လေးကိုရှားမယ်ထင်ပါတယ်။နားလည်သဘောပေါက်ထားတဲ့ဆိုရင်တော့အမှန်တကယ်လက်ခံကျင့်သုံးကြတဲ့သူကတော်တော်ရှားပါတယ်။နယ်လဲပြီးသင်တန်းတွေပေးပြတဲ့အခါဒီမိုကရေစီဆိုတာဘာလဲဆိုတဲ့မေးခွန်းကိုမေးပြပါတယ်။အဲ့ဒီအခါပြည်သူလူထုအုပ်ချုပ်တဲ့စနစ်ဆိုတဲ့အဖြေကိုအများဆုံးဖြေကြတာတွေ့ရတယ်။အဲ့ဒီဖြေကမှန်ပါတယ်။ဒါပေမဲ့အဲ့ဒီလောက်လေးတိထားုံနဲ့တော့မလုံလောက်သေးပါဘူး။ဒီထပ်ပို့ပြီးလေလာဖြည့်ဆည်းကြဖို့လိုပါလိမ့်မယ်ဒီမိုကရေစီစနစ်ရဲ့အဓိကအမှတ်လက္ခဏာကတော့ပြည်သူလူထုအုပ်ချုပ်တယ်လို့ဆိုကြပေမဲ့ပြည်သူလူထုတဲကအများစုရဲ့ဆန္ဒနဲ့အုပ်ချုပ်တယ်ဆိုတဲ့ကိစ္စပါဒီမိုကရေစီစနစ်မှာဓာတ်ရိုက်ဒီမိုကရေစီနဲ့ကိုယ်စားပြုဒီမိုကရေစီဆိုပြီးနှစ်မျိုးရှိပါတယ်ရွာတရွာမျက်စိတည်းမြင်ကြည့်လိုက်ပါရွာကိုအုပ်ချုပ်တဲ့တကြီးကအမှုကိစ္စတစ်ခုကိုဖြစ်တဲ့အခါရွာသားတွေအားလုံးကိုမောင်းထုခေါ်ပြီးရွာသားတွေရဲ့သဘောထားဆန္ဒကိုဓာတ်ရိုက်တောင်းယူဆုံးဖြတ်တဲ့ပုံစံမျိုးကိုဓာတ်ရိုက်ဒီမိုကရေစီလို့ဆိုနိုင်ပါတယ်။ဒီမိုကရေစီစတင်ထွန်းကားရာတိုင်းနိုင်ငံအချို့မှာဓာတ်ရိုက်ဒီမိုကရေစီစနစ်ကိုကျင့်သုံးခဲ့ကြပူပါတယ်။ဒါပေမဲ့နောက်ပိုင်းမှာအမှုကိစ္စတစ်ခုခုဖြစ်တိုင်းလူစုနေရတာအဆင်မပြေတာရဲ့နယ်မြေဒေသအကြီးကြီးတွေမှာလူတွေအားလုံးကိုစုဝေးကြဖို့ခတ်တာတွေရဲ့ကြောင့်လူတွေအားလုံးကိုခေါ်မနေတော့ပဲအဲ့ဒီလူတွေကိုကိုးစားပြုနိုင်တဲ့လူပုဂ္ဂိုလ်တွေကိုအဲ့လူတွေကပဲပြန်လဲရွေးချယ်ပြီးဆုံးဖြတ်ချက်ချခြင်းအလုပ်တွေကိုလုပ်ခိုင်းတဲ့စနစ်တစ်ခုပြောင်းလဲကျင့်သုံးလာကြပါတယ်။အဲ့ဒါကတော့ကိုယ်စားပြုဒီမိုကရေစီပါ။ဓာတ်ရိုက်ဒီမိုကရေစီပဲဖြစ်ဖြစ်ကိုယ်စားပြုဒီမိုကရေစီပဲဖြစ်ဖြစ်အများစုရဲ့ဆန္ဒကိုဦးစားပေးအကောင့်ထည့်ပေါ်ကြရတာပဲဖြစ်ပါတယ်။ကိုယ်စားပြုဒီမိုကရေစီစနစ်မှာမိမိတို့ကိုကိုယ်စားပြုမဲ့တဦးတယောက်ကိုရွေးချယ်တင်မြှောက်ဖို့အတွက်ရွေးကောက်ပွဲတွေပြုလုပ်လေ့ရှိပြီးအဲ့ဒီကိုစားပြုသူတွေကတစုံတစ်ခုကိုဆုံးဖြတ်ဆောင်ရွက်ကြတဲ့ကိစ္စကိုတော့လွှတ်တော်အတွင်းမှာပြုလုပ်ကြလေရှိပါတယ်။ရွေးကောက်ပွဲတွေမှာပဲဖြစ်ဖြစ်လွှတ်တော်တွေထဲမှာပဲဖြစ်ဖြစ်ဆုံးဖြတ်ချက်တစ်ခုခုအတွက်ဆန္ဒသဘောထားကောက်ယူကြပြီးဆန္ဒပြုကြသူတွေထဲမှာမှအများစုရဲ့သဘောဆန္ဒကိုဦးစားပေးရွေးချယ်ဆုံးဖြတ်ရတဲ့အလေးအကျင့်ကိုကျင့်သုံးလေရှိကြပါတယ်။နိုင်ငံတနိုင်ငံအနေနဲ့မဟုတ်ပဲအဖွဲ့အစည်းတစ်ခုခုမှဆိုရင်လဲနေရာတာဝန်ခွဲဝေကြတဲ့နေရာမှာရွေးချယ်ရာထူးပေးတာမျိုးမဟုတ်ပဲအများဆန္ဒနဲ့ရွေးကောက်တင်မြှောက်ပြီးတော့မှတာဝန်ပေးတာမျိုးတွေလုပ်ကြရပါတယ်အဲ့ဒီအလေးအထားလေးကိုတော့အားလုံးကလိုက်လံကျင့်သုံးကြတယ်လို့ပြောလို့ရပြီမဲ့အဲ့ဒီစနစ်ထဲမှာအကျုံးဝင်နေသေးတဲ့အခြားသောသဘောတရားအချို့ကိုတော့အားလုံးလိုမေ့နေကြတယ်လို့ဆိုရမလို့ပါပဲလူ၁၁ယောက်ရှိတဲ့နေရာမှာမဲခွဲဆုံးဖြတ်လို့၆မဲ၅မဲနဲ့နိုင်သွားတဲ့အတွက်မဲများတဲ့ဘက်ကဆုံးဖြတ်ချက်ကိုသဘောတူလိုက်ကြတယ်ဆိုတဲ့နေရာမှာမဲရှုံသွားသူတွေဟာတကယ်ပဲအဲ့ဒီဆုံးဖြတ်ချက်ကိုကြီးကြီးပြူပြူနဲ့လက်ခံရှေ့ဆက်နိုင်မှုလိုပါတယ်။ကျွန်တော်တို့စီမာကမဲခွဲတိုင်းအုပ်စုတွေကွဲကုန်လေးရှိကြတာဟာအများစုရဲ့ဆန္ဒကိုလိုက်ရောရမယ်ဆိုတဲ့အလေးအကျင့်ကိုအမှန်တကယ်မကျင့်သုံးနိုင်ကြလို့ပါပဲ။မဲနိုင်ရသွားသူတွေဘက်ကကြည့်မယ်ဆိုရင်လဲမဲများလို့နိုင်သွားတယ်ဆိုပေမဲ့သဘောမတူတဲ့သူ၅ယောက်ရှိနေသေးတယ်ဆိုတာကိုနားလည်ထားပြီးအဲ့ဒီသဘောမတူသူတွေပါအတူတကွာလိုက်ပါနိုင်အောင်အဲ့ဒီသူတွေရဲ့သဘောဆန္ဒတွေကိုတနည်းနည်းနဲ့ပါဝင်ခွင့်ရဖို့စီစဉ်ဆောင်ရွက်တာမျိုးတွေစူးစမ်းပြုလုပ်တင်ပါတယ်။အများဆန္ဒအတိုင်းလိုက်ပါဆောင်ရွက်ရတယ်ဆိုတဲ့နေရာမှာအ ਨੇ စုရဲ့ဆန္ဒသဘောထားကိုလည်းလုံးဝလစ်လျူရှုပစ်လို့မရပါဘူး။အ ਨੇ စုရဲ့သဘောထားဆန္ဒကိုလည်းလေးစားမှုလေးထားရဖို့လိုပါသေးတယ်။တစုံတစ်ခုအတွက်အားလုံးသဘောတူညီမှုမရလို့မဲခွဲဆုံးဖြတ်ကြရတယ်ဆိုတာဟာဘလုံးမဲတစ်ပွဲမှာသူနိုင်ကိုနိုင်ကံနေကြတာမျိုးမဟုတ်ဘူးဆိုတာကိုအားလုံးသဘောပေါက်ကြဖို့လိုပါတယ်။အဲ့ဒါကြောင့်အကြီးအကျယ်အောင်ပွဲခံတာမျိုးကိုလည်းရှောင်ချကြသင့်ပါတယ်။မဲများလို့အနိုင်ရသွားသူတွေရဲ့အကြီးအကျယ်အောင်ပွဲခံမှုအ ਨੇ စုရဲ့ဆန္ဒကိုလုံးဝလစ်လျူရှုမှုတွေဟာလည်းအုပ်စုကွဲကြခြင်းတွေရဲ့အကြောင်းရင်းတွေထဲမှာတစ်ခုအပါဝင်လို့ဆိုနိုင်ပါတယ်။မကြာခင်အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာလူငယ်ညီလာခံကြီးကျင်းပပြီးလူငယ်လုပ်ငန်းအဖွဲ့တွေရွေးကောက်တင်မြှောက်ကြတော့မယ့်ကာလတစ်ခုကိုရောက်လာတော့မှာပါ။အဲ့ဒီအချိန်မှာအဓိကအကျဆုံးဒီမိုကရေစီအလေးအကျင့်ဖြစ်တဲ့အများစုဆန္ဒကိုလိုက်လျောခြင်းအ ਨੇ စုဆန္ဒကိုလေးစားခြင်းဆိုတဲ့အလေးအကျင့်လေးကိုလူငယ်တွေကျင့်သုံးစောင့်တည်နိုင်ကြဖို့လိုအပ်ပါတယ်။အဲ့ဒီလိုမဟုတ်ဘဲရှေ့ကလူကြီးတွေရဲ့အစဉ်အလာဇိုးတွေကိုဆက်လက်ထိန်းသိမ်းနေဦးမယ်ဆိုရင်တော့ လူငယ်တွေကြားမှာလဲကွဲကြပြဲကြတာတွေကိုထပ်ပြီးမြင်တွေ့ကြအောင်မှာပဲဖြစ်ပါတယ်။ရွေးကောက်တင်မြောက်ပွဲတွေအကြောင်းပြောပြတဲ့အခါလူငယ်လေးတယောက်ကသူ့ရဲ့စိုးရိမ်ပူပန်မှုကိုအခုလိုထပြောပါတယ်
။တကယ်ရည်ချင်းရှိတဲ့သူတွေကနေရာမရပဲစကားပြောကောင်းတဲ့သူငွေရှိတဲ့သူတွေကနေရာရသွားတာတွေကိုဘလို့လုံးမလဲအကို
ဒါဟာအများဆန္ဒကိုဦးစားပေးခြင်းဆိုတဲ့အလေးအကျင့်ရဲ့အားနည်းချက်တစ်ခုပါပဲတခါတလေမှာအများပေါင်းစီယုံနိုင်တဲ့သူကအသာရသွားတတ်ပါတယ်လူကောင်းတစ်ယောက်နဲ့လူဆိုးတစ်ယောက်ရှင်ရေးခံကြရဲဆိုတဲ့နေရာမှာမဲပေးကြမဲ့သူတွေကဘယ်သူကကောင်းတယ်ဆိုးတယ်ဆိုတာကိုမသိနိုင်သေးတဲ့အချိန်တိုလေးအတွင်းမှာလူကောင်းကစီယုံရေးလုပ်ဖို့မစင်သာမိပဲလူဆိုးကနှီးမျိုးစုံတုံးပြီးလူတွေကိုစီယုံသွားနိုင်မယ်ဆိုရင်မဲအသာရသွားနိုင်တဲ့အနေအထားရှိနေပါတယ်အများစုရဲ့ဆန္ဒသဘောနဲ့ရွေးကောက်တင်မြောက်ကြတယ်ဆိုတဲ့ကိစ္စတွေမှာဘယ်သူကိုရွေးချယ်တဲ့နဲ့ဘယ်သူကိုမရွေးချယ်တဲ့မူဆိုတာကိုအဆုံးအဖြတ်ပေးနိုင်တဲ့အများစုရဲ့အသိဉာဏ်ရေးချိန်ဟာတိတ်ကိုအရေးကြီးတယ်လို့ထင်ပါတယ် Majority Rule လို့ခေါ်တဲ့အများဆန္ဒနဲ့အုပ်ချုပ်ခြင်းဆိုတာနဲ့ပတ်သက်လို့ကျွန်တော်နဲ့လူငယ်တွေဆွေးနွေးပြတာလေးတွေကိုချရေးကြီးလိုက်တာပါနောက်ပတ်မှာတော့ဒီမိုကရေစီစနစ်ရဲ့အရေးကြီးသောနောက်ထပ်မျက်နှာသာတစ်ခုဖြစ်တဲ့အားခွဲဝေခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးပါဦးမယ်။အားလုံးပဲအများဆန္ဒကိုဦးစားပေးပြီးအ ਨੇ စုရဲ့ဆန္ဒကိုလေးစားနိုင်ကြပါစေလို့ဆန္ဒပြုပါရစေ။ချစ်ချင်းမြတ်တော်ကိုမြတ်လို့ပါ၊ဉာဏ်ပညာကိုတန်မိုးထားပါ၊အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။